ကရင်ပြည်နယ်လွိုင်ကောင်မြို့ကအစိုးရရိတ်သားမှာဒီကနေ့မနေ့9နာရီခွဲကနှစ်ဖက်ငင်းငယ်ရေးကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးအပြည့်အခက်ရက်စရေးအပါအဝင်ပနာမသဘောတူညီချက်တုံးချက်ကိုလက်မှတ်ရေးထိုးခဲ့ကြောင်းကရင်ပြည်ပြည်ငင်းငယ်ရေးကိုယ်စားလှယ်အဖွဲ့ကခုတည်းနေရာကအားဖေကိုပြောပါရယ်။
ဒီကနေ့တွဲဆုံပွဲမှာကရင်ပြည်ပြည်ဘက်ကတောင်းဆိုတင်ပြတဲ့အချက်20ကိုနှစ်ဖက်ညှိနှိုင်းဆွေးနွေးခဲ့ကြပေမဲ့အဲ့ဒီတဲကအချက်၄ချက်ကိုသဘောမတူဖြစ်ခဲ့တာကြောင့်သမ္မတဦးသိန်းစိန်ထံတင်ပြပြီးမှအကြောင်းပြန်မယ်လို့ဝန်ကြီးဦးအောင်မင်းတို့ဘက်ကပြောဆိုကြောင်းခုတည်းနေရာကဆက်ပြောပါတယ်။
ဒီကနေ့တွဲဆုံပွဲမှာကရင်ပြည်ပြည်ဘက်ကတောင်းဆိုတင်ပြတဲ့အချက်20ကိုနှစ်ဖက်ညှိနှိုင်းဆွေးနွေးခဲ့ကြပေမဲ့အဲ့ဒီတဲကအချက်၄ချက်ကိုသဘောမတူဖြစ်ခဲ့တာကြောင့်သမ္မတဦးသိန်းစိန်ထံတင်ပြပြီးမှအကြောင်းပြန်မယ်လို့ဝန်ကြီးဦးအောင်မင်းတို့ဘက်ကပြောဆိုကြောင်းခုတည်းနေရာကဆက်ပြောပါတယ်။
ဒီကနေ့နှစ်ဖက်အပြည့်အခက်ရက်စရေးသဘောတူလက်မှတ်ထိုးပွဲကိုခရမ်ပြည်ပြည်ဘက်ကအထွေထွေအတွင်းမှုတစ်ခုဦးတဲ့ဦးဆောင်တဲ့အဖွဲ့ဝင်၁၁ဦးပါဝင်မှတ်တမ်းတင်၄ဦးနဲ့အတူအစိုးရဘက်ကယထာဘုဆောင်ရေးဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့ပြည်ထောင်စုစွမ်းရည်ဝန်ကြီးဦးတန်းထေစစ်မှုဝန်ကြီးဦးစိုးသိန်းနဲ့ကရားပြည်နယ်ဝန်ကြီးချုပ်ဦးခမောင်ဦးတို့အပါအဝင်အဖွဲ့ င် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံမြန်မာဌာနကိုယ်စားလှယ်တို့လည်းဆွေးနွေးပွဲကိုလာရောက်လည်လာခဲ့ကြပါတယ် KNPB အဖွဲ့ကဒီကနေ့ဆွေးနွေးခဲ့တာတွေကိုမနက်ဖြန်မှလွယ်ကုံမြို့ကဒေသခံပြည်သူတွေနဲ့မလ9ရက်နေ့မှာဒီမော်ဆိုမြို့နယ်ကဒေသခံပြည်သူတွေကိုရှားပြသွားမယ်လို့သိရပါတယ် KNPB အဖွဲ့ဟာ1995ခုနှစ်ကမြန်မာစစ်အစိုးရနဲ့အပြစ်ခတ်ရက်ဆဲခဲ့ပေမဲ့3လအကြာမှာသဘောတူညီမှုပြပြခဲ့ပြီးအခုတခါငြိမ်းချမ်းရေးအတွက်ပြန်လည်ဆွေးနွေးသဘောတူခဲ့ကြတာဖြစ်ကြောင်းပါခင်ဗျာ